Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American တန်ကနေ2014ခုနှစ်ဩဂုတ9ရက်စနေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line 2 meter 24 32နဲ့39တို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာတော်ရချင်းဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါဒီခဏမနက်ခင်းအတန်လွှင့်အစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးသွားမှာပါခင်ဗျာ
ကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမိနစ်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံအနောက်မြောက်ပိုင်းဒေသကိုလေကြောင်းတိုက်ခိုက်မှုတွေပြုလုပ်နေပြီဖြစ်ပါတယ်။အီဘိုလာရောဂါပိုးကူးစက်ပြန့်ပွားနေတဲ့နိုင်ဂျီးရီးယားနိုင်ငံမှာသမ္မတကအမျိုးသားအရေးပေါ်ညင်ညာချက်ထုတ်ပြန်လိုက်ပါတယ်။တောင်တုပ်ပင်လယ်ပြင်တွင် Code of Conduct လို့ခေါ်တဲ့လက်နက်ရမယ်ကျင့်ဝတ်စည်းကမ်းဆိုင်ရာသဘောတူညီချက်ရအောင်လှုပ်ဆောင်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းအာဆီယံကြီးကဲကပြောပါတယ်။ဒီလိုဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုသားညုံနဲ့အတူတင်ပြပေးသွားပါမယ်ခင်ဗျာ
။ကောင်းပါပြီခင်ဗျာ။အဲဒီလိုသတင်းတွေကိုတင်ဆက်အပြီးရင်ဆုံးနားဆင်ကြရမယ်မြန်မာနိုင်ငံအကြောင်းသတင်းလွှာမှာဆိုရင်တော
့ Myanmar is a very good position to facilitate the peaceful dialogue among the party in the South China
Sea ပြန်ကြားရေးဝန်ကြီးဦးရထွေးရဲ့ပြောဆိုချက်ပါတောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားနေတာနဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့တရုတ်နိုင်ငံတို့ကြားမှာမြန်မာနိုင်ငံရဲ့လှုပ်ဆောင်ပေးနိုင်တဲ့အနေအထားကိုရှင်းပြသွားတာဖြစ်ပါတယ်နောက်ပိုင်းမှာထုတ်လွှင့်ပေးမယ့်သတင်းလောက်မှာပြည့်စုံနားဆင်ကြပါမယ်။အဲ့ဒါအပြင်ပြန်ကြားရေးဝန်ကြီးဦးရထွန်းနဲ့ပဲ VOA တီးတန့်တွေ့ဆုံမေးမြန်းချက်ကိုလည်းတင်ဆက်ပေးမှာပါ။အမေရိကန်ပြည်ထောင်စုပြည်နယ်တချို့မှာကျင်းပခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံ26နှစ်ပြည့်အောက်မြေပွဲအခမ်းအနားအကြောင်းလည်းပြောပြပေးဖို့ရှိပါတယ်။ဒါ့အပြင်အပတ်စဉ်ထုတ်လွှင့်ပေးနေကြအမျိုးသမီးကဏ္ဍသိပ္ပံနဲ့နည်းပညာစတဲ့အစီအစဉ်တွေကိုလည်းပြောကြားကြရမှာပါ။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းနိုင်နဲ့ကိုသားညွန့်ဦးတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုကမောင်းတူမဲ့အဝေးထိန်ဒရုန်းတွေတိုက်လေရင်တွေအသုံးပြုပြီးအီရန်နိုင်ငံအနောက်မြောက်ပိုင်းဒေသကိုဒုတိယအကြိမ်မြောက်လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့ပါတယ်။မောင်းတူမဲ့လေယာဉ်တွေကအီဒီဘီမြို့အနီးမှာရှိတဲ့အစ္စလာမ်အစွန်းရောက်တပ်ဖွဲ့တွေကိုတောက်ကြံတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ရစ်တပ်ဗိုလ်ချုပ်ဂျွန်ကီရီဘီကပြောပါတယ်။နောက်ပိုင်းမှာတိုက်လေယာဉ်တွေကအစ္စလာမ်အစွန်းရောက်တဲ့မော်တော်ယာဉ်တွေမော်တာတွေကိုဘုံးရှစ်လုံးအသုံးပြုပြီးတိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။ EDB မြို့မှာအစိုးအီရအစိုးရကိုအကူအညီပေးနေတဲ့အမေရိကန်နိုင်ငံသားတွေကိုကာကွယ်တဲ့အနေနဲ့အခုလိုဘုံးကျဲတိုက်ခတ်ရခြင်းဖြစ်ကြောင်းရေတပ်ဗိုလ်ချုပ်ဂျွန်ကီရီဘီကပြောပါတယ်။တောက်ကြတဲ့အစောပိုင်းတုန်းကတော့ EDB မြို့ကိုကာကွယ်နေကြတဲ့ကတ်လူမျိုးစုတပ်ဖွဲ့တွေကိုအမြောက်တီနဲ့ပစ်ခတ်နေတဲ့သဘုံတပ်ဖွဲ့တွေရှိရာကိုအမေရိကန်လေတပ်ကပေါင်ချိန်900နဲ့ညီမျှတဲ့လေဆာရောင်ကြီးနဲ့ပစ်မှတ်ကိုချိန်ပစ်တဲ့ဘုံးတွေနေပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်ကလူမျိုးစုတွေရဲ့ပိုင်နေထဲရောက်လို့နှိပါအထိအစ္စလာမ်စွန်းရောက်တပ်ဖွဲ့တွေကချင်းချောက်တိုက်ခိုက်လာနေတဲ့အချိန်မှာပဲအမေရိကန်ကလေကြောင်းတိုက်ခိုက်မှုတွေစတင်ပြုလုပ်ခဲ့တာဖြစ်ကြောင်းအစ်စ်မြင့်အမေရိကန်အရာရှိတူကတောက်ကြတဲ့အစောပိုင်းမှာပြောပါတယ်အမေရိကန်ကလေကြောင်းတိုက်ခိုက်ဖို့အတွက်သမ္မတဩဘားမားကကြာသပတေးနေ့ကခွင့်ပြုပေးလိုက်တာဖြစ်ပါတယ
်အစ္စရေးနဲ့ပါလက်စတိုင်းကြား၃ရက်ကြာယာယီအပြစ်ခတ်ရစင်မှုတက်တန်းကုံဆုံးပြီးတဲ့နောက်တောက်ကြနေမှာတော့ဟာမတ်စ်ဘက်ကအစ္စရေးကိုဒုံးကျည်တွေနဲ့ပြစ်ခတ်မှုတွေပြန်ဆတယ်လို့ပဲအစ္စရေးဘက်ကလည်းဂါဇာကိုလေကြောင်းတိုက်ခိုက်မှုတွေပြန်လုပ်လာပါတယ်။၃ရက်ကြာယာယီအပြစ်ရမှုကိုတက်တန်းထတ်တူးဖို့စနစ်ဘွဲဟာမအောင်မမြင်ဖြစ်ခဲ့ရပြီးတော့တိုက်ပွဲတွေပြန်ဖြစ်လာတာဖြစ်ပါတယ်။အစ္စရေးတိုက်လေယာဉ်တွေရဲ့ဘုံးကျဲတိုက်ခိုက်မှုကြောင့်ဂါဇာပေါ်မှာမိဂိုလုံးကြီးမြင်တွေ့ကြရတယ်လို့ပဲ။ဟာမတ်စ်ဘက်ကလည်းအစ္စရေးကိုဒုံးကျည်ဒဇင်နဲ့ချီပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေလုပ်ပါတယ်။ယာယီအပြစ်ခတ်ရစေးမရခင်ပြီးခဲ့တဲ့အပြန်အလှန်တိုက်ပွဲတွေအတွက်မှာတလကြာပြီးတော့လူပေါင်း2000နီးပါးသေဆုံးခဲ့ရပါတယ်။အပြစ်ခတ်ရစေးတက်တန်းတိုးဖို့အတွက်အီဂျစ်နိုင်ငံတွင်စနေဝဲမအောင်မြင်ဘဲနဲ့အကြမ်းဖက်မှုတွေပြန်လည်ဖြစ်လာတဲ့အပေါ်မှာအလွန်ပဲစိတ်ပြက်ရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကပြောပါရယ်။အီဂျစ်ကတော့ဒီစနေဝဲဟာတိုးတက်မှုတွေရှိခဲ့တယ်လို့ဆိုပြီးတော့အပြစ်ခတ်ရစေးရေးသစ်ရဖို့အတွက်တိုက်တွန်းနေပါရယ်။ဒါပေမဲ့လည်းအစ္စရေးဘက်ကသူ့ရဲ့ကုစရယ်အဖွဲ့ကိုတောက်ကြနေမှာပဲပြန်ရုပ်သွားပါရယ်။ဟာမတ်စ်ဘက်ကဒုံးကျည်တိုက်ခိုက်မှုတွေလှုပ်လာတာကြောင့်ဒီလိုမျိုးတိုက်ခိုက်မှုတွေရှိနေသည်ရဲ့တော့ပါလက်စတိုင်းနဲ့သူတို့စွန့်နေမှာမဟုတ်ဘူးဆိုပြီးတော့အစ္စရေးဘက်ကပြောဆိုပါရယ်ခင်ဗျာ။
အီဘိုလာရောဂါပိုးကူးစက်ပြန့်ပွားနေတဲ့နိုင်ဂျီးရီးယားနိုင်ငံမှာသမ္မတကအမျိုးသားအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒီတော့တွင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကလည်းအီဘိုလာရောဂါဟာနိုင်ငံတကာကျန်းမာရေးဆိုင်ရာကာယရောဂါဖြစ်ကြောင်းကြေညာလိုက်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့စီးပွားရေးအချက်အချာမျိုးဖြစ်တဲ့လေဂို့စ်မှာအီဘိုလာရောဂါနဲ့သေဆုံးသူလူ1ဦးရှိခဲ့ပြီးတဲ့နောက်ရောဂါပြန့်ပွားမှုကထိန်းချုပ်နိုင်မှုအတွက်ဒေါ်လာ12တန်းသုံးဆွဲဖို့သမ္မတဂိုလက်ဂျိုနာသန်ကတောက်ကြနေမှာအတည်ပြုပေးလိုက်တာဖြစ်ပါတယ်။ရောဂါကူးစက်ပြန့်ပွားမှုကဟန်တားနိုင်အောင်ရည်ရွယ်လှုပ်ဆောင်တဲ့အနေနဲ့စာတင်ကြောင်းအနေနဲ့အကြောင်းပြည့်ရက်ကိုတိုးပြီးသတ်မှတ်ဖို့နဲ့ဘာသာရေးနဲ့နိုင်ငံရေးအဖွဲ့အစည်းတွေအနေနဲ့လည်းလူအများပြားစုဝေးခြင်းမလုပ်ကြဖို့သမ္မတဂျိုနာသန်ကတိုက်တွန်းလိုက်ပါတယ်။နောက်အာဖရိကတိုက်မှာဖြစ်ပွားနေတဲ့အီဘိုလာကပ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာထပ်တိုးလာကြောင်း WHO ကတောက်ကြနေမှာအစီရင်ခံစာထုတ်ပြန်ပါတယ်။အခုချိန်ထိသေဆုံးသူအရေအတွက် 962 ဦးရှိသွားပြီးရောဂါပိုးကူးစက်နေသူအရေအတွက်ဟာလဲ1989ဦးရှိတယ်လို့အစိုးရကသာမှာဖော်ပြထားပါတယ်။ Ebola ရောဂါပိုးကူးစက်ပြန့်ပွားမှုဟာနိုင်ငံတကာကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေဖြစ်ပြီးရောဂါပိုးဆက်လက်ပြန့်ပွားခြင်းကဟန်တားနိုင်အောင်အထူးအာသွန်ခွန်ဆိုင်လှုပ်ဆောင်ကြဖို့လိုအပ်မယ်လို့ WHO ကပြောပါတယ်။ Ebola ရောဂါကပ်ဆိုက်နေတဲ့အနောက်အာဖရိကနိုင်ငံတွေအနေနဲ့အခုလောက်ကြီးမားရှုပ်ထွေးတဲ့ပြဿနာကိုသူတို့ဟန်သူတို့ကိုက်တွယ်ဖြေရှင်းနိုင်စွာမရှိတဲ့အတွက်နိုင်ငံတကာရဲ့အကူအညီတွေအများပြားလိုအပ်ကြောင်း WHO အကြီးအကဲဒေါက်တာမာဂရက်ချန်းကပြောပါတယ်
။ယူကရိန်းရှေ့ခြမ်းကိုလူသားချင်းစာနာမှုအကူအညီပေးဖို့ရုရှားကနေပြီးတော့တစ်ဖက်သက်ဆောင်ရွက်တာဟာကျူးကျော်မှုတရားအနေနဲ့သူတို့ယူဆမယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။ကုလသမဂ္ဂလူညွေးကောင်စီမှယူကရိန်းနဲ့ပတ်သက်ပြီးတော့တောက်ကြနေအတွင်လုပ်တဲ့စည်းဝေးမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဆမန်ထရာပါဝါကပြောသွားတာပါ။ယူကရိန်းရှေ့ခြမ်းကရပ်သားတွေကိုရေပေါ်အကူအညီတွေပေးဖို့အတွက်လူသားချင်းစာနာကူညီမှုလမ်းကြောင်းထားရေးရုရှားကနေပြီးတော့ဆူပြုတ်ထားပါတယ်။အဲဒီအတွက်နိုင်ငံတကာအဖွဲ့အစည်းတွေကပဲဆောင်ရွက်တဲ့လို့ဆိုပါတယ်။ဒါပေမဲ့လည်းလူသားချင်းစာနာကူညီမှုဆိုတဲ့ခေါင်းစဉ်နဲ့ဖြစ်ဖြစ်ယူကရိန်းကိစ္စမှာရုရှားဘက်ကနေပြီးတော့သူကြီးတစ်ဖက်သက်ဝင်ရောက်ဆောင်ရွက်တာမှန်သမျှကိုလက်ခံနိုင်စရာမရှိဘူးလို့အမေရိကန်သံတမန်ကြီးကတုံ့ပြန်ပြောခဲ့ပါတယ်။ယူကရိန်းနိုင်ငံကိုညှိနှိုင်းမှုထိန်းသိမ်းရေးတက်ဆိုတဲ့ပုံစံမျိုးနဲ့ရုရှားကနေပြီးတော့တပ်ဖွဲ့တွေဆစ်လွတ်နိုင်ခြင်းရှိနေတယ်ဆိုပြီးတော့နေတိုးအဖွဲ့ကလည်းအစိုးရဘက်ကသတိပေးထားပါတယ်။ရုရှားဟာဒီလူသားချင်းစာနာမှုကူညီရေးပုံစံဒါမှမဟုတ်ညှိနှိုင်းရေးထိန်းတက်ပုံစံမျိုးနဲ့ယူကရိန်းနိုင်ငံတဲကိုဝင်ရောက်နိုင်ဖို့အတွက်နေဆက်မှာရုရှားတပ်တွေစုဖွဲ့နေရယူမှုရှိတယ်ဆိုပြီးတော့အမေရိကန်ဒုတိယမျိုးသားလူညွေးအကြံပေးဖြစ်တဲ့တော်နီဘလင်ကန်ကလည်းဒီပြီးခဲ့တဲ့လတုန်းကပြောထားပါတယ်။ယူကရိန်းနဲ့ဆက်အနားမှာရုရှားတပ်2000နီးပါးတိတိုးမြှင့်ချထားတယ်လို့အမေရိကန်အစိုးရရောနီတိုးဖွဲ့ကပါပြောနေတာပါရုရှားအနေနဲ့ဒီယူကရိန်းနဲ့ဆက်အနားမှာအခုသတင်းပတ်တွင်စီးလိကျမှုတွေပြုလုပ်နေတာပြီးဆုံးသွားပြီလို့ရုရှားကာကွယ်ဝန်ကြီးဌာနကတော့တောက်ကြနေတော့ကကြီးညာပါတယ်အဲ့ဒီစီးလိကျမှုတွေမှာတိုက်လေယာဉ်တွေရဟတ်ယာဉ်တွေဘုံးကျဲလေယာဉ်တွေအစင်းတရာလောက်ပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာတောင်တရုတ်ပင်လယ်ပြင်အတွင်း Code of Conduct လို့ခေါ်တဲ့လိုက်နာရမယ့်ကျင့်ဝတ်စည်းကမ်းဆိုင်ရာသဘောတူညီချက်အလင်းအမြန်ရရှိအောင်တရုတ်နိုင်ငံအနေနဲ့ပူးပေါင်းဆောင်ရွက်လိမ့်မယ်လို့အာဆီယံနိုင်ငံတွေကမျှော်လင့်ကြောင်းအာဆီယံအကြီးအကဲကပြောပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကရန်လိုတဲ့အပြုမူတွေရပ်တန့်ကြဖို့အာဆီယံနိုင်ငံသားရေးဝန်ကြီးများညီလာခံမှာထက်သွင်းဆွေးနွေးဖို့အစီအစဉ်မရှိကြောင်းအာဆီယံအတွင်းရေးမှူးချုပ်လီလျုံမင်းကနေပြည်တော်မှာဩဂုတ်လ၈ရက်နေ့မှာပြောကြားလိုက်တာဖြစ်ပါတယ်အဲ့ဒီအဆိုကိုတရုတ်နိုင်ငံရဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံရဲ့ထောက်ခံမှုနဲ့တင်သွင်းခဲ့တာဖြစ်ပြီးဒီအငင်းပွားမှုထဲမှာပါဝင်နေတဲ့တခြားနိုင်ငံတွေနဲ့တရုတ်နိုင်ငံအကြားတင်းမာမှုတွေရော့ကျရေးအတွက်ကြားဝင်ဆောင်ရွက်ပေးနေတဲ့အမေရိကန်နိုင်ငံကလည်းထောက်ခံထားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်နိုင်ငံကတော့တခြားနိုင်ငံတွေကနယ်မြေပိုင်ဆိုင်ကြောင်းပြောဆိုမှုတွေကိုညှင်းပယ်ထားပါတယ်။အပြုသဘောဆောင်တဲ့တွေ့ဆုံဆွေးနွေးမှုတွေကတဆင့်အဲ့ဒီကျင့်ဝတ်စည်းကမ်းဆိုင်ရာသဘောတူညီချက်ရရှိအောင်အာဆီယံအဖွဲ့ကကြိုးပမ်းလှုပ်ဆောင်တာဖြစ်တယ်လို့အာဆီယံအတွင်းမှုချုပ်ကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းရေကြောင်းဆိုင်ရာကိစ္စတွေကိုစနစ်တကျစီမံကုတ်ကဲနိုင်ရေးနဲ့တည်ငြိမ်မှုရှိရေးတို့အတွက်ကျင့်ဝတ်စည်းကမ်းထားရှိဖို့အာဆီယံနဲ့တရုတ်နိုင်ငံတို့အကြားညှိနှိုင်းဆွေးနွေးနေကြတာလည်းဖြစ်ပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းငင်းပွားနေတဲ့ကိစ္စကိုငြိမ်းချမ်းစွာညှိနှိုင်းအဖြစ်ရှာရေးအပါအဝင်ရေကြောင်းသွားလာမှုလွတ်လပ်စွာရှိရေးအတွက် Declaration of Conduct DOC လို့ခေါ်တဲ့ကျင့်ဝတ်စည်းကမ်းကြေညာချက်ကိုလည်းထုတ်ပြန်ခဲ့ကြပြီဖြစ်ပါတယ်။
အမေရိကန်နိုင်ငံရဲ့ဝန်ကြီးကယ်ရီဟာအာဖဂန်နစ္စတန်နိုင်ငံကဆင်ခုမြန်မာနိုင်ငံကိုတွားရောက်နေပြီဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံကိုကြိုတင်ကြီးညာခြင်းမရှိဘဲတွားရောက်ခဲ့ပြီးတဲ့နောက်အာရှဒေသတွင်းအစည်းအဝေးတွေကိုတက်ရောက်ဖို့အတွက်မစ္စတာကယ်ရီဟာအခုမြန်မာနိုင်ငံကိုတွားနေပြီဖြစ်တယ်လို့ဝါရှင်တန်စံချိန်မွန်လယ်ပိုင်းသတင်းစာရှင်းလင်းပွဲအတွက်မှနိုင်ငံရေးဌာနပြောခွင့်ရအမျိုးသမီးကပြောဆိုသွားပါတယ်
။ The Secretary is currently on his way to Burma. The highlight of the Secretary's visit there is his participation in the ASEAN Regional Forum.
အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာအာဆီယံဒေသတွင်းအစည်းအဝေးကိုတက်ရောက်ဖို့အတွက်အခုမြန်မာနိုင်ငံကိုတွားရောက်နေပါပြီ။ဒေသတွင်းကိစ္စရပ်တွေကိုဆွေးနွေးဖို့အတွက်28နိုင်ငံကနိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်မယ့်အခွင့်အလမ်းရှိပါတယ်။အဲ့ဒီထက်မှဒီပင်လယ်ရေကြောင်းဆိုင်ရာအငင်းပွားမှုတွေလက်နက်မပြန့်ပွားရေးတဘပတ်ဝန်းကျင်ဆိုင်ရာကိစ္စရပ်အပါအဝင်နိုင်ငံတွေအားလုံးနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေပါဝင်နေဆိုပြီးတော့နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဖြစ်တဲ့ Miss Marie Half ကပြောဆိုသွားတာဖြစ်ပါတယ်။နေပြည်တော်မှာကျင်းပမယ့်အာဆီယံဒေသတွင်း ERF အစည်းအဝေးကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးကယ်ရီအပြင်အခြားဒေသတွင်းကဒီတရုတ်တောင်ကိုရီးယားဂျပန်မြောက်ကိုရီးယားရုရှားကဝန်ကြီးတွေပါတက်ရောက်ဖို့ရှိနေတာမို့လို့အများကစိတ်ဝင်စားနေကြပါတယ်။အ အထူးသဖြင့်ကတော့ဒီတရုတ်နဲ့ပတ်ဝန်းကျင်နိုင်ငံတွေကြားမှာဖြစ်နေတဲ့ရေပိုင်နဲ့ညင်ပွားမှုကိစ္စ၊မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်တွေကိစ္စတွေမှာဒေသတွင်းအရေးကြီးတဲ့ခေါင်းစဉ်တွေဖြစ်နေပါတယ်။လာမယ့်နိုဝင်ဘာလဒီနေပြည်တော်မှာပဲကျင်းပဖို့ရှိတဲ့အရှိအာရှထိပ်သီးဆွေးနွေးပွဲအတွက်လည်းနိုင်ငံကြီးဝန်ကြီးတွေကြိုတင်ပြင်ဆင်ဆွေးနွေးမှုတွေလုပ်ကြမှာဖြစ်ပါတယ်ခင်ဗျာ။
ရုရှားနိုင်ငံမှာအများသော Wi-Fi Internet ဆက်သွယ်ရေးစနစ်ကိုအသုံးပြုနေသူတွေအနေနဲ့ ID လို့ခေါ်တဲ့တက်သည့်အထောက်ထားပြမှာ Internet ကိုအသုံးပြု권ရှိမဲ့ကန့်သတ်ချက်ကိုအစိုးရကထုတ်ပြန်လိုက်ပါတယ်။တောက်ကြနေကအဲ့ဒီကြေညာချက်ထွက်လာပြီးတဲ့နောက် Internet အသုံးပြုသူတွေအကြမ်းမှာဒေါသထွက်ခဲ့ကြပါတယ်။အခုထုတ်ပြန်လိုက်တဲ့ကန့်သတ်ချက်အသစ်ဟာရုရှားအစိုးရက Internet အသုံးပြုမှုပေါ်ကန့်သတ်ထိန်းချုပ်မှုတွေကနောက်ဆုံးလောက်ရလည်းဖြစ်ပါတယ်။ဒီအမိန့်ကြေညာချက်ဟာအင်တာနက်သုံးဆွဲသူတွေအများအပြားစုပြီးအသုံးပြုနိုင်တဲ့စုံချက်တွေကိုရည်ညွှန်းထုတ်ပြန်ခြင်းဖြစ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒါပေမဲ့ဒီဥပဒေကိုဘလို့အကျိုးသက်ရောက်မှုရှိအောင်လုပ်ဆောင်မလဲဆိုတာနဲ့ဘလို့အများပြည်သူသုံးနေရတွေဖြစ်မယ်ဆိုတာတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး။ဒါပေမဲ့ရုရှားမီဒီယာတွေကတော့ကဖေးဆိုင်တွေနဲ့ပန်းခြံတွေကိုနမူနာအဖြစ်ရေးသားဖော်ပြနေကြပါတယ်။ Wi-Fi အသုံးပြုသူတွေအနေနဲ့သူတို့ရဲ့နာမည်အပြည့်စုံကိုပြောရမှာဖြစ်ပြီးအဲ့ဒီနာမည်တိကျမှန်ကန်မှုရှိမရှိဆိုတာကိုတော့တယ်လီဖုန်းနံပါတ် ID ကစတာတွေနဲ့တံပြန်စစ်ဆေးသွားမှာဖြစ်ပါတယ်
။ American ကာကွယ်ဝင်ကြီး 6K ကဟာအိန္ဒိယဝင်ကြီးချုပ် Narendra Modi နဲ့အိန္ဒိယနိုင်ငံ New Delhi မှာတောက်ကြနေတုန်းကတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံစီးဆက်ဆံမှုတုံ့ပြန်မှုကိစ္စနဲ့ဒီအိန္ဒိယနိုင်ငံကကာကွယ်ဆိုင်ရာ contract လုပ်ငန်းတွေရဖို့အတွက်ဆွေးနွေးပြောဆိုကြတာဖြစ်ပါတယ်။နှစ်ဖက်ပြန်လည်ကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဆက်လုပ်သွားရေးအတွက်နှစ်ဖက်ခေါင်းဆောင်နှစ်ဦးဆွေးနွေးခဲ့ကြတယ်လို့ Pentagon American စစ်ဌာနချုပ်ကပြောပါတယ်။အထူးသဖြင့်ကဒီပူးတွဲထုတ်လုပ်မှုဖွံ့ဖြိုးမှုတွေနဲ့စီးဆိုင်ရာပြန်လည်တင်နန်းဖလှယ်ရေးကိစ္စရပ်တွေဖြစ်ပါတယ်။အိန္ဒိယနိုင်ငံတွင်ကာဝေးဆိုင်ရာပစ္စည်းထုတ်လုပ်မှုတွေနောက်နည်းပညာလွှဲပြောင်းတဲ့စီးလေ့ကျင့်မှုတွေအပါအဝင်ကာကွယ်ရေးဆိုင်ရာဆက်ဆံမှုတိုးမြင့်ရေးအတွက်အိန္ဒိယဘက်ကလိုလားနေတယ်ဆိုတာကိုဝန်ကြီးချုပ်မိုဒီကပြောဆိုခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်ယုံကထုတ်ပြန်ပါတယ်။ဒါ့အပြင်ဤရက်လုံခြုံရေးအခြေအနေစိုးရွားလာမှုနဲ့အခြားဒေသတွင်းအခြေအနေတွေကိုလည်း Mr. Modi နဲ့ Mr. Hegel တို့ဆွေးနွေးခဲ့ကြပါတယ်။ Afghanistan ရွေးကောက်ပွဲလုပ်ငန်းစဉ်အစောလျင်ပြည်ပြည့်ရေးဟာဒေသတွင်းညီညွတ်ရေးနဲ့တည်ငြိမ်မှုအတွက်အရေးကြီးတယ်ဆိုတာကိုအိန္ဒိယဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။အရှပစိဖိတ်ဒေသအတွင်းညီညွတ်ရေးနဲ့တည်ငြိမ်ရေးကိစ္စရပ်တွေမှာနှစ်ဦးနှစ်ဖက်စိုးရိမ်မကင်းဖြစ်တာတွေကိုလည်းနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
။ထိပ်တန်းရောက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုဇော်ဝင်းနိုင်နဲ့ကုသားညွန့်ဦးတို့ပြောပြပြီးကြတာဖြစ်ပါရခင်ဗျာအခုတော့မြန်မာနိုင်ငံနဲ့ဆိုင်တဲ့သတင်းလွှာတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်တောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စမှာမြန်မာနိုင်ငံကဘလူပါဝင်ဆောင်ရွက်ပလင်းလဲဆိုတဲ့အကြောင်းရင်းကိုနားဆင်အောင်ပါတောင်တရုတ်ပင်လယ်ပြင်အတွင်းရေပိုင်တဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာမြန်မာအစိုးရအနေနဲ့ဘက်လိုက်ပြီးတော့ရက်တီမှာမဟုတ်ပဲတရုတ်နဲ့မြန်မာကြားရင်းနှီးမှုကိုအခြေခံပြီးတော့ဒီပြည်ပခောက်ကိုတွဲဆုံဆွေးနွေးပြီးညဉ့်ဉန်းစွာအဆုံးသတ်ရေးအတွက်ကြိုးပမ်းလှုပ်ဆောင်သွားမယ်လို့ပြောကြလိုက်ပါတယ်မြန်မာနိုင်ငံနေပြည်တော်မှာကျင်းပနေတဲ့48ချိန်မြောက်အာဆီယံနိုင်ငံကြ ాయి ဝန်ကြီးအစည်းအဝေးကာလအတွင်းမှာပြန်ကြားရေးဝန်ကြီးဦးရဲထွတ်ကသတင်းတောက်တွေကိုအဲ့ဒီလိုပြောကြလိုက်တာဖြစ်ပါတယ်ဒီအကြောင်းရိုက်တာသတင်းဌာနရဲ့သတင်းပေးပို့ထားချက်ကိုကိုဇော်ဝင်းလှင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့ဘက်လိုက်ရတီမှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကနေပြည်တော်မှာအောက်ဂုလ10ရက်နေ့ကပြောကြားလိုက်တာဖြစ်ပါတယ်တွင်းတွက်သဘာဝအရင်းမြစ်တွေအပြင်ငါးဖက်လုပ်ငန်းအထွတ်ပါကြီးမားစွာလုပ်ကိုင်နိုင်တဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကနယ်မြေ90ရာခိုင်နှုန်းကိုသူတို့ပိုင်ဆိုင်ကြောင်းတရုတ်အစိုးရကပြောဆိုနေတာဖြစ်ပါတယ်နှစ်စဉ်အမေရိကန်ဒေါ်လာတန်း5000ဘိုးနဲ့ညီမျှတဲ့ကုန်ပစ္စည်းတွေရေချောင်းကနေတည်ယူပို့ဆောင်နေတဲ့အဲ့ဒီတောင်တရုတ်ပင်လယ်ပြင်အတွင်းကရေပိုင်တဲ့တချို့ကိုဘရူနိုင်းမလေးရှားဖိလစ်ပိုင်ဗီယက်နမ်နဲ့ထိုင်ဝမ်တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေကြတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်ကိစ္စမှာငြင်းချမ်းတဲ့နည်းနဲ့အဖြေရှာနိုင်မှုတရုတ်နိုင်ငံရဲ့ရင်းနှီးမှုအပေါ်အခြေခံပြီးစူးစမ်းလှုပ်ဆောင်သွားမယ်လို့နေပြည်တော်မှာကျင်းပနေတဲ့အာဆီယံနိုင်ငံကြီးဝန်ကြီးများဆွေးနွေးပွဲအတွင်းအာဆီယံအဖွဲ့ကြီးရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့မြန်မာနိုင်ငံပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောလိုက်တာဖြစ်ပါတယ
်။ Myanmar is a very good position to facilitate the peaceful dialogue among the party in the South China Sea issue. So we try to use
တောင်တရုတ်ပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့နိုင်ငံတွေအချင်းချင်းကြားငြိမ်းချမ်းစွာတွေ့ဆုံဆွေးနွေးအဖြေရှာရေးဖြစ်ပေါ်လာအောင်ကြားဝင်ဆောင်ရွက်ပေးဖို့မြန်မာနိုင်ငံဟာကောင်းမွန်တဲ့အနေအထားမှာရှိနေတဲ့အကြောင်းဒီပဋိပက္ခပြေလည်စေရေးအတွက်တရုတ်နိုင်ငံနဲ့ချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးကိုအသုံးချပြီးမြန်မာနိုင်ငံအနေနဲ့ကြားဝင်ဆောင်ရွက်ပေးနိုင်တာနဲ့အညီဒီတိုင်းပဲလှုပ်ဆောင်ပေးသွားမှာဖြစ်တဲ့အကြောင်းပြောသွားတာဖြစ်ပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငါးကျွန်းမှာမိပြတိုက်တွေတိစောက်သွားမဲ့အကြောင်းဒီအစိုးရပိုင်းသတင်းမီဒီယာတွေမှာကြာသပတေးနေ့ကရေးသားဖော်ပြထားပါတယ်။အဲ့ဒီအထက်ကအ ਨੇ ဆုံးကျွန်းနှစ်ကျွန်းဖြစ်တဲ့ Drummond ကျွန်းနဲ့ Pyramid Rock ကျွန်းတွေဟာ Vietnam နဲ့ Philippines တို့ကလည်းပိုင်ဆိုင်ကြောင်းပြောဆိုနေတဲ့ Paracel ကျွန်းစုတွေထဲမှာပါဝင်နေပါတယ်။ဒ တစ်ဖက်မှာလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာကွန်ဂရက်လွှတ်တော်ရဲ့ဖိအားပေးမှုကြောင့်မြန်မာနိုင်ငံအတွင်းဖြစ်ပေါ်နေတဲ့လူမျိုးရေးဘာသာရေးအသွင်ဆောင်တဲ့ပဋိပက္ခတွေကိစ္စနဲ့ပတ်သက်လို့ဒီဆွေးဝဲတွေအတွင်းမြန်မာအစိုးရကိုမေးခွန်းထုတ်ဖော်ရှိနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်း2012ခုနှစ်ကလူမျိုးရေးအသွင်ဆောင်တဲ့အထူးကိုင်းနေဖြစ်ပွားခဲ့တဲ့အတွက်လူ100လောက်သေဆုံးပြီးရိုဟင်ဂျာအများစုအပါအဝင်လူ300,000ခွဲလောက်လည်းအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတာပါ။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအမြင့်တွယ်နေတဲ့အဲ့ဒီပြဿနာတွေကိုအချိန်တိုအတွင်းဖြေရှင်းလို့ရနိုင်မှာမဟုတ်ဘူးလို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ
်။ So we understand there's some concern in the Washington, especially in the Congress. But you have to understand that the government cannot solve all these problems in the 3 years. Even in the country like United States, they still have the problem.
American နိုင်ငံအနေနဲ့အထူးသဖြင့် Congress လွတ်တော်အနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးစိုးရိမ်ပူပန်မှုရှိတယ်ဆိုတာကိုနားလည်ကြောင်းဒါပေမဲ့ဒီပြဿနာကို3နှစ်အတွင်းဖြေရှင်းပစ်လိုက်လို့မရနိုင်ဘူးဆိုတာကိုသူတို့နားလည်သဘောပေါက်တဲ့ကြောင်း American ပြည်ထောင်စုမှာလည်းလူဝင်မှုကြီးကြပ်ရေးနဲ့ဆိုင်တဲ့ပြဿနာတွေတိုင်းပြည်တောင်ပိုင်းမှာဖြစ်နေတဲ့ကလေးအလုသမားကိစ္စတွေကို HRW လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာတွေထဲမှာဖော်ပြနေတဲ့အကြောင်းပြောသွားတာဖြစ်ပါတယ်။အာဆီယံနိုင်ငံရဲ့ဝန်ကြီးတွေဟာလည်းအမေရိကန်နိုင်ငံအပါအဝင်တရုတ်၊ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊အိန္ဒိယ၊ကနေဒါ၊ဥရောပသမ္မဂ၊နယူးဇီလန်၊ရုရှားစတဲ့မိတ်ဖက်နိုင်ငံတွေနဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလာမယ့်ရက်တွေမှာဆွေးနွေးသွားဖို့ရှိနေပါတယ်ခင်ဗျာ
။ကုဇော်ဝင်းလိုင်ပြပြတော့တာဖြစ်ပါရခင်ဗျာအခုတော့ပြန်ကြားရေးဝန်ကြီးနဲ့ VOE ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံကြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုအမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီကလည်းတွားရောက်တက်ဖို့ရှိပါတယ်ဝန်ကြီးကယ်ရီနဲ့တွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံရင်ဆိုင်နေရတဲ့လက်တလောစိန်ခေါ်မှုတွေပေါ်မူတည်ပြီးတော့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရမယ့်အလားအလာတွေကိုဆွေးနွေးသွားမယ်လို့ပြန်ကြားရေးဝန်ကြီးဦးရထွတ်ကပြောပါတယ်အမေရိကန်မြန်မာဆက်ဆံရေးနဲ့ပတ်သက်လို့ VOE ကနေတီးတန့်မေးမြန်းခဲ့တဲ့အချိန်မှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒေါခင်ဆိုးဝင်းနဲ့ပြန်ကြ ాయి ဝင်ကြီးဦးရထွတ်တို့တီးတန့်တွေ့ဆုံမေးမြန်းခန်းကိုအခုနားဆင်ကြရမှာပါခင်ဗျာ
ကျွန်တော်တို့ကတော့အဓိကအဖြစ်သတင်းထုတ်ပြန်ပေးတာပေါ့သတင်းထုတ်ပြန်နေဆိုတာလည်းကျွန်တော်တို့နိုင်ငံတကာနဲ့ပြည်တွင်းကမီဒီယာတွေလုံးကဲ့ကျွန်တော်တို့သတင်းခမ်းမအဲ့ဒီမှာကျွန်တော်တို့အဆင်ပြေပြေကျွန်တော်တို့လုပ်နိုင်မှုနောက်တစ်ခါသတင်းခမ်းမကြီးပဲမရှိနဲ့မရသေးဘူးလေသတင်းခမ်းမရှိတဲ့သတင်းနောက်တွေလိုအပ်တဲ့သတင်းအချက်အလက်တွေကိုကျွန်တော်တို့ပေးနိုင်မှုနောက်တစ်ခါလာတဲ့သတင်းနောက်တွေရဲ့ဒီအုပ်ချုပ်မှုကိစ္စအဝဝအဆင်ပြေအောင်ဆောင်ရွက်ပေးဖို့အဲ့တော့နိုင်ငံတကာသတင်းဖွဲ့တွေကနေပြီးတော့မှ uplink လုပ်ပြီးတော့မှတင်ကျင်တဲ့ဟာမျိုးတွေကိုကျွန်တော်ဆောင်ရွက်ပေးနိုင်မှုဒီခန့်ခန္ဓာတွေကိုကျွန်တော်လုပ်ရပါတယ်။အဲ့ဒီမှာအခက်အခဲဆုံးကတော့ကျွန်တော်ကသတင်းချက်လက်တွေကိုမြန်မြန်နဲ့ထုတ်ပေးနိုင်မှုလုပ်ရတဲ့အလုပ်ကကျွန်တော်တို့ရဲ့အရှုပ်ထွေးအခက်အခဲဆုံးပါပဲ
။အခုအားလုံးအာယုံစိုက်နေကြတာတခုရှိပါတယ်။အဲ့ဒါကတော့ဒီမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးက ARF အစည်းအဝေးကိုလာတက်မယ်ဆိုတဲ့သတင်းကထွက်ပေါ်နေတော့အားလုံးကတော်တော်စိတ်ဝင်စားပါတယ်ဂျပန်သတင်းဌာနတွေတောင်ကိုရီးယားသတင်းဌာနတွေဆိုလို့ရှိရင်လူဦးရေကိုတော်တော်များပါတယ်30 40လောက်တိအောင်လာကြတယ်ကြားပါတယ်အဲ့တော့မြောက်ကိုရီးယားအစိုးရဘက်ကရောသူတို့ရဲ့ KCNA သတင်းဌာနကိုဒီကိုလွှတ်ဖို့ရှိပါလားရှင
်ကျွန်တော်ခုတည်းတည်တလို့တော့တည်ကြလောက်လာတာမရှိဘူးဒါပေမဲ့ကျွန်တော်ထင်တယ်ဟိုကိုယ်စလဲဖွဲ့ထဲမှာတော့သူတို့မီဒီယာကိုယ်စလဲပါမယ်ထင်တယ်ကျွန်တော်
ဟိုမြောက်ကိုရီးယားနဲ့ပတ်သက်ပြီးထူးထူးခြားခြားရောဘာများကြားပါသေးလဲဆွေးနွေးဘာထူးထူးခြားခြားဆွေးနွေးမှုရှိပါသေးလဲရှင
်မြောက်ကိုရီးယားကတော့ငကိုတဲကသူက ARF အဖွဲ့ဝင်ပဲပေါ့ဒါပေမဲ့ဒီအချိန်မှာတော့အခုသူလာတက်မယ်ဆိုရင်ကျွန်တော် ARF မှာလေအကြီးကထားဆွေးနွေးတဲ့ထက်မှာလေဒီကိုရီးယားကျွန်းဆွယ်တည်ငြိမ်အေဂျင့်ကြီးနဲ့ကိုရီးယားကျွန်းဆွယ်မှာအမှုပြုကိမဲ့ဇုံဖြည့်ရေးကိစ္စကိုဒါ ARF ဘောင်ထဲနေအများဆုံးဆွေးနွေးနေတာပေါ့ဆိုတော့အာဆီယံနဲ့အဲ့ဒီကိစ္စတွေထောက်ခံထားတဲ့ဖြစ်တဲ့ကြောင့်မလို့ဒီ ARF မှာတော့သူတို့နဲ့ကိစ္စတွေပြောပြလိမ့်မယ်လို့ထင်ပါတယ
်။ American နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီလည်းဒီ ARF အစည်းအဝေးကိုလာဖို့ရှိပါတယ်။အဲ့တော့ဒီ American နဲ့မြန်မာဆက်ဆံရေးနဲ့ပတ်သက်ပြီးတော့ပေါ့ဒီ American လွှတ်တော်အမတ်တွေနောက်လူ့အခွင့်အရေးအဖွဲ့အစည်းတွေကနေပြီးတော့ဟိုဝန်ကြီးကယ်ရီကိုဝိုင်းပြီးတော့သတိပေးတာရှိပါတယ်။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးဟာနောက်ကျောင်းပြန်လဲမလားဆိုပြီးတော့တန်တရားတွေနဲ့သူတို့ကြည့်နေကြပါတယ်။အဲ့တော့ American မြန်မာဆက်ဆံရေးပြန်လဲသုံးသပ်ဖို့များလိုနေပြီလားဆိုတဲ့မေးခွန်းတွေပေါ်နေပါတယ်။ဒီခါကျတော့ဒီဝန်ကြီးကယ်ရီလာတဲ့အခါမှာရောဒီဒီမြန်မာအစိုးရဘက်ကနေပြီးတော့ဘာတွေများပြင်ဆင်ထားတာရှိပါလဲရှင
်ကျွန်တော်တို့ကတော့ကျွန်တော်တို့ရဲ့မူဝါဒအတိုင်းပေါ့ကျွန်တော်တို့ဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုဒါအမေရိကန်အစိုးရအနေနဲ့ပို့ပြီးတော့နားလည်အောင်နောက်တစ်ခါကျွန်တော်တို့ရဲ့ရင်ဆိုင်နေတဲ့စိန်ခေါ်မှုတွေပေါ့အဲ့တော့ဒီစိန်ခေါ်မှုတွေပေါ်မူတည်ပြီးတော့မှနှစ်နိုင်ငံပူးပေါင်းဆောင်ရွက်နိုင်မယ့်အလားအလာတွေဒါတွေကိုကျွန်တော်တို့ဆွေးနွေးဖို့ရှိပါတယ်ရေးဘူးကပြောရတော့အမေရိကန်အုပ်ချုပ်ရေးအဖွဲ့အစည်းအနေနဲ့ကကျွန်တော်တို့နိုင်ငံရဲ့အခြေအနေပေါ်မှာအများကြီးနားလည်မှုရှိပါတယ်ဥပမာဆိုအနေနဲ့တခုပဲကျွန်တော်တို့လွှတ်တော်ထဲမှာရှိနေတဲ့ Republican လွှတ်တော်အမတ်တွေကတော့အစိုးရမှုတချို့ရှိနေတယ်တချို့ဟာတွေကလည်းကျွန်တော်တို့တကယ်ဖြစ်နေတဲ့စိန်ခေါ်မှုတွေပေါ်မှာသူတို့စိုးရင်တာပေါ့တချို့ဟာတွေကလည်းကျွန်တော်ထင်ပါတယ် American ပြည်တွင်းနိုင်ငံရေးမှာဖြစ်နေတဲ့လွှတ်တော်တွင်ကအနှစ်ပ ါရီနှစ်ခုကြားအားပြိုင်မှုရဲ့ရလာဖြစ်နေကျွန်တော်တို့ဘုံမှာလာပြီးတော့မှအကျိုးတရားတို့လည်းကျွန်တော်မြင်ပါတယ်
အဲ့တော့ American ပြည်ထောင်စုနဲ့မြန်မာဆက်ဆံရေးမှာဒီပြန်ကြားရေးဝန်ကြီးဌာနအပေါ်မှာပေါ့ကောပေါ့နော်ဒီ USAID တို့ဘာလို့တင်နန်းတွေဘာတွေပေးတယ်လို့ကြားဘူးပါတယ်မီဒီယာတင်နန်းတွေဘာတွေနဲ့ပေးတယ်လို့ကြားဘူးပါတယ်အဲ့ဒါတွေကိုအကျိုးသက်ရောက်မှုရှိပါလားရှင
်ရှိပါတယ်မြန်မာကျွန်တော်တို့နဲ့သတင်းထုတ်ပြန်ရေးဘိုင်းပေါ့အထူးသဖြင့်သတင်းထုတ်ပြန်ရေးဘိုင်းမှာကျွန်တော်တို့ဒါ USAID နဲ့ကျွန်တော်တို့ပေါင်းပြီးတော့လုပ်ပါတယ်အဲ့ကျွန်တော်တို့လာပြီးတော့မှတင်ကြားပို့ချတာရှိသလိုကျွန်တော်တို့အခုဒီစီဝေးတွေလုပ်တဲ့အခါမှာဒီမီဒီယာတွေကို management ဘယ်လိုလုပ်မလဲဆိုတော့ကိစ္စတွေလည်းကျွန်တော်လုပ်တာရှိပါတယ်ဒါမှမဟုတ်ကျွန်တော်တို့ကတော့အများကြီးကြိုးရှိပါတယ်လို့လည်းလုပ်ပါတယ်
သတင်းစာဘိုင်းမှာဆိုလို့ရှိရင်မြန်မာအလင်းသတင်းစာနေပြီးတော့ Global New Light of Myanmar New Light of Myanmar ပေါ့လေအင်္ဂလိပ်သတင်းစာဒီ Global New Light of Myanmar ဆိုပြီးတော့ထုတ်ဝေဖို့ရှိပါတယ်အဲ့ဒီဥစ္စာကတော့ဒီပုဂ္ဂလိကဒီမြန်မာပုဂ္ဂလိကအဖွဲ့အစည်းနဲ့ပဲလုပ်တယ်လို့ထင်ပါတယ်နော
်အဲကျွန်တော်တို့ကဟိုဘက်ကမြန်မာကိုဟိုဘက်ချမ်းပေါ့နော်ကျွန်တော်တို့က52ရာခိုင်နှုန်းဟိုဘက်က49 49မှာတော့ဟိုဘက်ကကျွန်တော်ပြည်တွင်းကုမ္ပဏီနဲ့နောက်ကကျောတော်နောက်ခံပြီးတော့ဂျပန်နိုင်ငံဂျိုရူ News Agency ပေါ့
2015မှာအာဆီယံလူပေါင်းတိုင်ဝမ်အာဆီယံတိုင်ဝမ်ထူထောင်မှုအားလုံးကလည်းစိုင်းပြင်းနေကြတယ်ပေါ့နော်အဲ့ဒီယထာကြီးပေါ်မှာမြန်မာပြည်သူလူထုပေါ့အောက်ခြေမြန်မာလူပြည်သူလူထုရောတခြားအာဆီယံနိုင်ငံတွေရဲ့ပြည်သူလူထုနှီးတူလိုက်ပါလို့ရပါမလား
ပြည်သူလူထုကကျွန်တော်ပြောမယ်အာဆီယံပြည်သူလူထုရောမြန်မာပြည်သူလူထုရောပေါ့ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဒီကျွန်တော်တို့ရဲ့လမ်းပြမြေပုံပေါ့နော်ကျွန်တော်တို့ရဲ့ဆိုဆီယိုကာချာမနိုင်ရှိတော့ပေလမ်းမှာဒီလူတွေရဲ့အာဆီယံပေါ်ဘလောက်နားလည်မှုရှိလဲလို့ဟာကိုကျွန်တော်ပြန်ပြီးတော့မှစည်ရင်းကောက်ကြည့်တဲ့ခါမှာမြန်မာနိုင်ငံအပါအဝင်အာဆီယံနိုင်ငံအများစုမှာပြည်သူတွေကအာဆီယံအကြောင်းကိုသိပြီးတော့မသိကြဘူးအခုကျွန်တော်တို့ပြောနေတဲ့ပေါင်းစည်းမှုတွေအလုံးကအပေါ်ထက်အဆောက်အအုံမှာပဲဖြစ်နေသေးတယ်အောက်ချိန်မှာကျွန်တော်တို့တယောက်နဲ့တယောက်တော်တော်ကိုနားလည်မှုဟိုကာချာအကြောင်းလည်းနားမလည်ကြဘူးအာဆီယံဖွဲ့ကြီးအကြောင်းလည်းသိနားမလည်သေးဘူးဆိုတော့ယထာကြီးပေါ်ကိုတက်ဖို့နေတာဒါကျွန်တော်တို့အာဆီယံပြည်သူတွေအလုံးကယထာကြီးဘယ်လိုသွားနေလဲဆိုတော့မှကျွန်တော်တို့မနေ့ပြင်ညာပေးနေရသေးတယ်ဒါမှမဟုတ်ဒီ post 2015မှာလည်းဒါကိုပဲကျွန်တော်တို့ပို့ပြီးတော့အယုံဆိုင်လုပ်ဖို့ဆိုလုပ်ထားတာအဲ့တော့အမိုက်ပြောဆိုပြရင်ယထာဝတ်တက်ဖို့ခဏထားယထာရှိတာနဲ့ယထာကြီးဘယ်တော့လဲဆိုတော့တော့သိအောင်မနေ့လုပ်နေရ
ဟုတ်ကဲ့ပါဟိုဒီမှာမေးတာကလည်းလေဒီ ASEAN data တွေမှာရှိတဲ့အိန္ဒိယနိုင်ငံတွေမှာတွားလုပ်နေရတဲ့မြန်မာနိုင်ငံသားတွေရဲ့ဘဝကိုဟိုနည်းနည်းစာနာပြီးတော့မေးကြည့်လိုက်တာပါဒါကြောင
့်ကျွန်တော်တို့မှာကျွန်တော်လုပ်နိုင်ရှိတယ်မှာ ASEAN မှာဆိုရင်ကျွန်တော်တို့ကအခုတည်းကကျွန်တော်တို့ ASEAN လူမှုရင်ကျင်းမှုမန္တန်ရဲ့အောက်မှာကျွန်တော်လုပ်လို့မရသေးတာရှိတယ်အဲ့ဒါကတော့ရွှေပြောင်းလုပ်သားတွေရဲ့အခွင့်အရေးကိစ္စဒါဆိုရင်ကျွန်တော်တို့လိုမြန်မာနိုင်ငံလိုဖိလစ်ပိုင်လိုကမ္ဘောဒီးယားလိုနိုင်ငံမျိုးတွေကကျွန်တော်အင်တိုင်းအားလိုက်ဒီကိစ္စကိုပြောနေတာရှိတယ်အဲ့ဒါမျိုးတွေစံတွေထွက်လာရင်တော့ပို့ပြီးတော့ဟိုပြည်ပရောက်အလုပ်သမားတွေကိုပို့ပြီးတော့ကာကွယ်ပေးနိုင်မှာပေါ့ဒါကိုလည်းကျွန်တော်အာဆီယံဘောင်ထဲကိုထည့်ချင်တာပေါ့အခုအဲ့ဒီဟာကဆွေးနွေးဆက်ဆင်မှာရှိသေးတယ
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်
စပိုင်းဆိုင်ရာကြောင့်ခိတခဏပြတ်သွားတာကိုတီးခံခွင့်လို့ပါခင်ဗျာအခုဆက်လက်ပြီးတော့ဒီရှစ်လေးလုံးအရေးတော်ပုံဖြစ်ခဲ့တာအခုဆက်လက်ပြီးတော့အခုလာဒီကနေ့ညဘာဟိုတည့်ရလေးလိုင်းအစီအစဉ်မှာဘာရင်းဆွေးနွေးကြမလဲဆိုတာနဲ့ပတ်သက်ပြီးတော့ကြီးညာကြပါတယ်ခင်ဗျာ
ရရှိမြန်ခင်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဟာရှေ့မတူပဲရပ်တန့်နေတယ်ဒါမှမဟုတ်နောက်ပြန်ရွေးနေတယ်လို့ဝေဖန်သုံးသပ်သူတချို့ရှိနေပါတယ်ဒါနဲ့တစ်ဆက်တည်းမှာပဲတိုးတက်မှုတွေမရှိလာတဲ့အတွက်ကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကကူညီထောက်ပံ့မှုတွေကိုလည်းရပ်ဆိုင်သင့်တယ်ပြန်လဲစဉ်းစားသင့်တယ်လို့ဆိုနေရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသောရရှင်တွေဘယ်လိုသဘောရရပါသလဲအခုလာမယ့်စနေညတည့်လေလိုင်းအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှင်များခင်ဗျာပါဝင်ဆွေးနွေးလို့ရသောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax နံပါတ် 2323255992 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေဆွေးနွေးလို့ရအကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖြစ်ပါပါတယ်။
တရရည်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေနေနဲ့ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။အခုနဆက်ပိုင်းဆိုင်ရာချူရင်းချက်တစ်ခုကြောင့်နားဆင်ရတာကတိကောက်ဖြစ်သွားတာလေးကိုခွင့်လပါလို့တောင်းပန်ပါရခင်ဗျာ။အခုဆက်ပြီးတော့တင်ပြကြတဲ့ကတော့ရှစ်လေးလုံးအရေးတော်ပုံကြီး ဖြစ်ပွားခဲ့တာအခုဆိုရင်26နှစ်ရှိလာခဲ့ပါပြီ။အယတအစိုးရအပြောင်းလဲဖြစ်လာပေမဲ့လည်းပြည်သူလူထုလိုလားတဲ့ဒီမိုကရေစီစနစ်တကျကိုဖော်ဆောင်နိုင်ခြင်းမရှိသေးဘူးလို့ပြည်ပရောက်မြန်မာပြည်လှုပ်ရှားသူတွေကပြောကြပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီစနစ်တရားပေါ်ဆောင်နိုင်ဖို့အတွက်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်သွားဖို့လိုတယ်ဆိုပြီးတော့လည်းပြောကြပါတယ်။ရှေ့လေးလုံးအမှတ်တရအောက်မွေးပဲအခမ်းအနားတွေကိုအမေရိကန်ပြည်တော်စုပြည်နယ်တချို့မှာကျင်းပခဲ့စဉ်အတွင်းအခုလိုပြောလိုက်ကြတာဖြစ်ပါတယ်။အခြေအနေအပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးမှာပါခင
်ဗျ။ဦးနေဝင်းဦးဆောင်တဲ့မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီရဲ့တပါတီအာဏာရှင်စနစ်ကိုတော်လှန်ပြီးဒီမိုကရေစီစနစ်ကိုတောင်းဆိုတဲ့1988ရေးတော်ပုံကြီးဖြစ်ခဲ့တာအခုဆိုရင်26နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။ရှစ်လေးလုံးအထိမ်းအမှတ်အခမ်းအနားတွေကိုမြန်မာနိုင်ငံအတွင်းမှာကျင်းပခဲ့သလိုပဲအမေရိကန်နိုင်ငံအရှေ့ဘက်အခြံပြည်နယ်တချို့မှာလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားသူတွေကကျင်းပခဲ့ကြပါတယ်။ဝါရှင်တန် DC မြို့တော်နာကမေရီလန်းပြည်နယ်မှာရှိတဲ့မင်္ဂလာယာမဘုံကြီးကျောင်းမှာတော့ရှစ်လေးလုံးလူထုလှုပ်ရှားမှုအတွင်းသေဆုံးသွားခဲ့တဲ့သူတွေအတွက်ဝတ်ပြုဆုတောင်းပွဲအခမ်းအနားကိုပြုလုပ်ခဲ့တယ်လို့ဒီအခမ်းအနားကိုစီစဉ်သူတို့ဖြစ်တဲ့ဥယျံထွေးကအခုလိုပြောပါတယ
်။မင်္ဂလာရမဘုံကြောင့်မှည9:00ခွဲမှာအားလုံးသူယုံပြီးတော့ရှင်းလေးလုံးမတရားအောင်မှုပဲအခမ်းအနားလေးပေါ့နော်အဲဒီမှာကျွန်တော်နေတဲ့ဆောင်နေကျွန်တော်ရှင်းရရှင်းလာရှင်းဆက်ရှင်းဆိုတဲ့ပုံမှုဖျောင်းနိုင်နေတဲ့ပေါ်ပြီးမင်းထွင်ကြည့်ပြီးတော့ဒီမှုစီအရေးခင်မှာတိုက်ပုံဝင်ချဆုံးမလို့ရန်ရှင်းနေပြီလေကျွန်တော်စုပေါင်းပြီးမေတ္တာပို့အမျှဝေမယ်ဆရာတော်များတရားနာရေးစချပြီးတော့မေတ္တာပို့ကြမယ်ပေါ့ဗျာ
ရှင်လေးလုံးလူလူလှူရှားမှုကလူလူဆန္ဒမှန်ကိုအမှန်တကယ်ထုတ်ဖော်ပြသနိုင်ခဲ့တဲ့တမိုင်းဖြစ်ရလို့ဖျက်သိမ်းလိုက်ပြီးဖြစ်တဲ့အရင်စင်းမြိုင်အစိုးရ NCGB ရဲ့ဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းကအခုလိုပြောပါတယ
်ရှင်လေးလုံးကကြောင့်1990ရွေးကောက်ပွဲဖြစ်လာတယ်1990ရွေးကောက်ပွဲဖြစ်လို့သူတို့အနေနဲ့ချို့ဟာတွေမှာမျက်ကွက်ကြည့်လို့မရတဲ့ဟာတွေရှိတယ်မျက်လက်ကတော့ဆက်ပြနေတာပေါ့ဗျာအတူတော်လည်းပဲမျက်ကွယ်ကတော့ပြုလို့မရဘူးနိုင်ငံတကာမှာရောအမဒီမောတော့ဒီလူတို့ဆန္ဒပါလဲဆိုရှင်းရှင်းလင်းလင်းပြောပြီးတော့ဖြစ်ပေါ်လာတဲ့ဖြစ်ပျက်မှုပေါ့နော
်88ဒီမိုကရေစီရေတော်ပုံကြီးအတွင်းစစ်တပ်ကပြစ်ခတ်နှိမ်နင်းခဲ့တဲ့အတွက်ရဟန်းရှင်လူပြည်သူထောင်ထဲချီပြီးတော့တည်ဆုံးခဲ့တာဖြစ်ပါတယ်အဲ့နောက်စစ်တပ်ကအာဏာသိမ်းယူပြီးပြီးခဲ့တဲ့2017မှာတော့ရသားအစိုးရတက်ကိုဖွဲ့ပြီးအာဏာလွှဲပြောင်းပေးခဲ့တာပါဒါမဲ့လည်းပြည်သူလူထုလိုလားတဲ့ဒီမိုကရေစီစနစ်တရက်မြန်မာနိုင်ငံမှာပေါ်ပေါက်လာပြီလားဆိုတာနဲ့ပတ်သက်ပြီးဒေါက်တာစိန်ဝင်းကအခုလိုပြောပါတယ
်ဒါတော့ရှင်းတယ်လေဒီမိုကရေစီဆိုတာကပြည်သူလူထုရဲ့အလားဒီအဆုံးပြတ်ဓမ္မဓမ္မအရေးကြီးပါတယ်ပြည်သူလူထုအဆုံးပြတ်နဲ့ဖြစ်ပျက်ရမယ့်ကိစ္စတွေကမဖြစ်ဘူးဥပမာဆိုရင်68အခြေခံဥပဒေကပြည်သူလူထုရဲ့ဆန္ဒလုံးဝမပါဘူးနောက်ပြီးတော့ဒီမိုကရေစီရဲ့ဝိသေသတွေဒါတွေလည်းဘာမှမပါဘူးဒါလည်းမပြင်းသေးဘူးဥပဒေကမပြင်းသေးဘူးပြင်မယ်လည်းမပြောသေးဘူးအဲ့တော့ကျွန်တော်တို့အနေနဲ့ဩဒီလိုအချက်တွေမပြည့်စုံရင်ဒီမိုကရေစီနဲ့ဝေးတာပေါ့ဗျာဝေးလာဝေးတာပေါ့
2010မှာရွေးကောက်ပွဲကျင်းပပြီးရသားစုရကိုအာဏာလွှဲပြောင်းပေးခဲ့ပေမဲ့လည်းလက်ရှိအစိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့အာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီဝင်တွေဟာစစ်ခေါင်းဆောင်ဟောင်းတွေဖြစ်ကြတဲ့အတွက်ဒီမိုကရေစီနဲ့အလန်းဝေးနေတုံးပဲဖြစ်တယ်လို့မြန်မာဒီမိုကရေစီရဲ့လှုပ်ရှားသူဦးရင်ထွေးကပြောပါတယ
်အပုံမှန်လည်းပြောရရင်ဒီအစိုးရဒီလူတွေနဲ့ကိုယ်လက်ရှိအုပ်ချုပ်နေတဲ့လူတွေနဲ့ဆိုတော့ဒီမိုစီအရေးအကြောင်းကျွန်တော်ကိုယ်လည်းမြင်နေမှုလေစစ်တပ်ကအရေးချုံစစ်ရင်တစ်ခေါင်းချုပ်ပြီးဟိုအရက်ဝဲအဝဲစားလေးလဲပြီးဆင်းပေါ်ကောက်ပြပြီးအုပ်ချုပ်နေတဲ့လူတွေကတော့ကျွန်တော်ပမာလို့ပြောတော့ဒီပုတ်ကဒီပဲတွေပဲဒီပုတ်ကဒီပဲတွေရှိနေတဲ့ကာလပတ်လုံးဒီမိုစီကဘာမှတော့ပြရမှာမဟုတ်ပါဘူးဒါကြောင့်ဒီမိုစီမရဘူးလို့ပဲကျွန်တော်မြင်ပါတယ်ခင်ဗျာ
သမဦးသိန်းစိတ်ဆိုးရတဲ့လက်ထက်မှာပြည်ပြင်ပြောင်းလဲလုပ်ငန်းစဉ်တွေကြောင့်မြန်မာနိုင်ငံကိုနိုင်ငံတကာကအချီးကျူးပြောဆိုတာတွေရှိခဲ့ပါတယ်ဒါမဲ့လည်းဥယျံထွေးကတော့စစ်မှန်တဲ့ဒီမိုကရေစီစနစ်တရက်ကိုဥတည်သွားနိုင်ဖို့အတွက်ဆိုရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်သွားဖို့လိုပြီးတော့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်တောင်းဆိုနေတဲ့လေးပွင့်ဆိုင်စွန့်နှုတ်ဘက်ကိုလှုပ်သွားဖို့လိုတယ်လို့ပြောပါတယ်။စစ်မှန်တဲ့ဒီမိုကရေစီပေါ်ပေါက်လာရေးနဲ့ပတ်သက်ပြီးဒေါက်တာစိန်ဝင်းရဲ့သဘောထားကတော့
မတော်ဆန်းစုကြည်တို့ကပြောနေတာ436ကအရေးကြီးဆုံးပဲ။စစ်တပ်က